ပရိယဖတ်တာဒီတမစိတ်တာတာရဏ89တရား97ရှင်းမယ်ဆိုတော့အကုသိုလ်ကုသိုလ်ဝိပကရိယာမနောတိစေတနာဟာရတရားကိုကစေတနာစေတနာဆိုတော့လေတမစိတ်တာခုနှစ်ထဲပါတော့စိတ်89တရား97အကုသိုလ်ကုသိုလ်ဝိပကရိယာအဲကြောင့်အကုသိုလ်တွေမှာလေစေတနာတွေကနှိုးစော်တာပဲဟုတ်တယ်နော်ဝိညာဏဟာရစိတ်တရားကို89တရား97ရောရတယ်သဘောပေါက်ပြီနော်ဒါဆိုရင်အာဟာရတွေကမေးခွန်းထွက်လို့ရတာရုပ်အပြာကတရုပ်အပြာကတမိတော့အာဟာရတရားကိုကောက်ပါဆိုရင်ကပလီရာရာဟာရဒါပဲမေးခွန်းရှိတယ်။ညာပြီလား?ကဲအကုန်လုံးပြန်ပြောမယ်။ဇယောပဲကြည့်။မေတ္တကသင်္ဃဟဝေပါဝင်သောတရားဘယ်နှပါရှိပါသလဲ?အကျဉ်းကောင်းစင်များပြောပါ။အကျဉ်းကောင်းစင်များပြောပါ။ဒါနေဟိဗနဲ့ပါရှိပါလေဒါနေဆက်ပြောမယ်ခုနှစ်ပါဟောပြီဟိတ်၆ပါဝယ်လူရင်းနဲ့ဆက်ထုတ်တော့မယ်နော်ဟိတ်၆ပါသည်ယုတ်နံနှစ်ခုဝယ်နံရုပ်လုံးဝမရှိနံဟုတ်ပြီနော်နံဆိုရင်အကုသိုလ်ကုသိုလ်ဝိဘက်ကရိယာ၄မျိုးလုံးရှိသတိထားမိမယ်ဟိတ်၆ပါးဝယ်အကုသိုလ်တက်တက်ဟိတ်ဘယ်နှပါးရှိသနည်း၃ပါးကျန်တာကကုသိုလ်ဝိဘက်ကရိယာရောသည်ဟုတ်ပြီဇာနေ9ပါးသည်ရုပ်လောနံလောနံနံဝယ်အကုသိုလ်ကုသိုလ်ဝိဘက်ကရိယာဇာနေ9ပါးဝယ်အကုသိုလ်တက်တက်ဇာနေကျန်နာရောရဟုတ်ပြီမြင်လာပြီဟိတ်စာနေမကင်စနေပါမကင်စနေပါဝယ်ယုတ်မရှိနံကြီးပဲနံဆိုရင်အကုသိုလ်ကုသိုလ်ဝိဘက်ကရိယာ၄မျိုးလုံးရှိမယ်အဲ့ဒီမကင်စနေပါဝယ်အကုသိုလ်တက်တက်မကင်မိစ္ဆာဒိဋ္ဌိမကင်စန္နာရောရမြင်လာပြီနော်ဟိတ်စာနေမကင်အိန္ဒြေ22ပါအိန္ဒြေ22ပါဝယ်ဣန္ဒြေ22ပါးကိုခွဲရင်ယုတ်ကောရှိတယ်နံကောရှိတယ်ယုတ်ဣန္ဒြေ9ပါးခွဲနံဣန္ဒြေနံဣန္ဒြေ14ပါးခွဲမှာအကုသိုလ်ကုသိုလ်ဝိဘက်ကရိယာအကုန်ရှိတယ်အဲ့ဒီထဲမှာအကုသိုလ်သက်သက်ဣန္ဒြေဒေါမနတ်ဣန္ဒြေဒါပဲပြီးသွားပြီဣန္ဒြေပြီးတော့ဘိုးဘိုးဘယ်နှပါးဘို9ပါးသည်ယုတ်လောနံလောနံမယ်ယုတ်မရှိနံဆိုရင်အကုသို့ကုသို့ဝိဘက်ကရိယာ၄မျိုးလုံးရှိမယ်အဲ့ဒီမှာအကုသို့တက်တက်ဘူအကုသို့တက်တက်ဘူနှစ်ပါးဗာလဲအာရိကဘူအနတ္တဘူပြီးသွားပြီဘူပြီးတော့အဓိပတိအဓိပတိတရားအဓိပတိတရား၄ပါးဝယ်ရုပ်လောနံလောနံကြီးပဲရုပ်လုံးဝမရှိနံကြီးပဲမှာအဓိပတိ၄ပါးမှာအကုသို့တက်တက်အဓိပတိလို့မေးလို့မရဘူးအကုသို့လုံးဝမပါတဲ့အဓိပတိဝိမန္တာဓိပတိအာဟာရ၄ပါးအာဟာရ၄ပါးမှာယုတ်ကောနံရောရှိတယ်နံဆိုရင်အကုသိုလ်ကုသိုလ်ဝိဘက်ကရိယာ၄မျိုးလုံးပါမယ်သူကဘာမှမထူချဘူးသူ့မှာထူချတာယုတ်အပြာကတအာဟာရဆိုရင်ဗာလေဂတိကရာကုန်ပြီပေါ့ဒါတယုတ်ဘာဟုတ်ပြောချင်လို့လေမိတ္တကခေါင်းစဉ်လေးရှင်းသွားစေချင်လို့ဒါဆိုရင်မိတ္တကသင်္ကဆိုဒီမှာအာကုသိုလ်ကုသိုလ်အပြာကတတရားတို့ကိုရောနှော၍ပြတာသမုတ်စည်းပိုင်းဆိုတော့ပရမတ္ထတရား၄ပါးကိုရောနှောပြမှာစူးစည်းပြမှာဆိုတော့မိတ္တကမှာပါတဲ့ပရမတ္ထတရားဒီဘယ်နှပါးပဲပါမယ်မိတ္တကသင်္ဃမှာပါတဲ့ပရမတ္ထဒီ၃ပါးပါလေစေစေတသိမ့်ယုံဒါပဲနိဗ္ဗာန်မပါအောင်ရှင်းသွားပြီကဲတိကသဘောလေးသွားကြစို့ဟိတ်နဲ့ပတ်သက်လို့ထူးခြားတဲ့မရှိတော့မရှင်းတော့ဘူးစာနေခုနှစ်ပါးစာနေ
I'm not sure if you're going to be able to do that.
Hello, Zanin ye bima definition. Hello, Zanin ye bima. Let the queen lean and Zana upon Inga Luyime. Zana upon Inga Surajan, Zana Sura Palitelato, Zambono, Inga, David Piano, Inga, Palitelato, Inga, Yamalubin, say if I. Number two definition are Zana upon Inga at time Chetwami. Sana sura bale, sansa bale, kando kudu ayunai chesi, makando agudu ayunai chesi, panjao agudu yo kudu nakuzalong bale, kounting a medica muluno, hotela, that's all. Kando kudu ayunai chesi, makando agudu ayunai chesi, suzu sai sai, sweat sway mien mien, kayui shudeto san. Zan, sura, zan, e, sura, tia, the chat, tian, era, zan, yet, definition, me. Zan, so, dima, sai, sai, su, su, a, tu, nian, nian, shu, a, tan, zan, u, ko, the, de, sura, tu, yet, definition, a, dine, leave, zan, sura, I, you, to go, boring, tu, nian, nian, so, sai, shu, ma, chin, sura, be, a, yo, me, gong, na, o, ma, gong, na, o, ba, li, me. How, you know, zan. Zan sura no jia dua bi. Go zaga zanin sura. Bali ga dua la zanin sa bali di. Be bali ga dua le zana apang inga. Zana apang inga ma pang lai lu si yin. Aliya na ma ka lai zanin ga si dua me. Hola si. Zana apang inga wu pang lai yin zanin ga. Zanin ga gu bali che lai jo zanin sa pi me dui zang. Zanin ya definition wu pui ma su yin. Mu yin. Zana sura puyame, inga sura puyame, inga sura bali, say a bang, gajang, san e, inga, say a bang, chito chow, zani hu kovati. Hopala, that's the inamati definition, ya, zani e devu, tama biva suyi, piambio chiang, gondo kudu ayo nai chisi. ละกองโลไม่เปียวเลยจิตตอจังสานิมีอีบอละกองสระกะ ကျွန်မတက်တယ်နော်စန့်ကျင်ဘက်နိဝရဏဆိုနိဝရဏဆိုတာကုသိုလ်လားအကုသိုလ်လားနိဝရဏဆိုတာဒါဆိုရင်စန့်ကျင်ဘက်နိဝရဏများကိုရှုမြိုက်နိုင်စွမ်းရှိတဲ့ဇန်အင်္ဂါဆိုအဲ့ဒီဇန်အင်္ဂါဒီအကုသိုလ်ဖြစ်မလားကုသိုလ်ဖြစ်မလားစန့်ကျင်ဘက်နိဝရဏကိုရှုမြိုက်ရမယ်ဆိုတော့နိဝရဏကအကုသိုလ်ဆိုရင်နိဝရဏကအကုသိုလ်ရဲ့စန့်ကျင်ဘက်ဇန်အင်္ဂါကကုသိုလ်ပဲပေါ့ကုသိုလ်ဇန် န်စွမ်းရှိတဲ့ဇန်အင်ကာဒီငါပါဗိဓမ္မာပထမဆင်မှာသင်ခဲ့တယ်ဝီဝီချီဝီဝီပီပြာသူဟုတ်ဧကာဝီချီဆိုတဲ့အတွက်ကြောင့်ဝီတဲ့ဇာနေသည်ဝီဝီဝိသရာသည်ဝိသိကိစ္စပိပြပိတိသည်ပြပါဒသူဥဒုက္ခသည်ဥဒိသကုတ်ကုတ်သဟုတ်ပြီဧကဧကဂရာသည်ကာမိဘာဆိုရင်ဇန်အင်္ဂါဇာနေဆိုတာလေကုသိုလ်မှာဖြစ်စေအကုသိုလ်အာယုံမှာဖြစ်စေစိတ်စိတ်စုစုထူးမြင်းမြန်စွာသူစိတ်ရှိမှတ်တတ်တဲ့ဇန်ရဲ့အင်္ဂါစိတ်ပိုင်းကိုလည်းဇာနေလို့ခေါ်တယ်လို့ဇန်အင်္ဂါဆိုတာစန့်ကျင်တဲ့နိဝရဏကိုလည်းရှုမြင်နိုင်တာဇာနေပဲပေါ့ဒါဆိုရင်နံပါတ်1 definition ကလည်းဇာနေ definition ပဲကဲပြန်ဖတ်မယ်ထိုက်သည့်အားလျော်စွာတွေ့လားထိုက်သည့်အားလျော်စွာဆိုတဲ့အတွက်ကြောင့်ဝီဝီဝီတိပီပြာသူ့အုပ်ကိုပြောနေတာနော်ဟုတ်ပြီစဖတ်မယ်ဇာန်လောင်ကျန်းစေတဲ့သောကြောင့်ဇာနေမိဒါဆိုရင်ဇာနေ definition ဘယ်နှခုရှိပါလဲပထမဇာနေ definition ဒီအာကုသို့ရောကုသို့ရော วิเวโยกริยาโยสานีนี่ด้วยต้องรู้อย่างเป็นเมดุติยะจะนี้ชิงอารออกุตุเนี่ยมาสายกุตุวิเวกริยาเนี่ยละสายดิใช่ล่ะตบบ่าวล่ะนั่นเลยเนาะติริปะปะပြောရင်กุตุเนี่ยละสายดิรู้เว้ยจมาပြောไล่ชินเนาะดิဟုတ်ล่ะဟုတ်ล่ะนัมเบอร์1 definition ကကုသိုလ်နဲ့သာဆိုင်သည်ဘာလို့လဲဝိဘက်ဆိုတဲ့သဘာဝကြတော့အကျိုးတက်ကြီးပဲကရိယာဆိုတာကလည်းပြုလုပ်ကာများလေးပဲသွားလိမ့်မယ်ဟုတ်တယ်နော်ဒါဆိုရင်နံပါတ်1 definition ကအကုသိုလ်မှာလေအကုသိုလ်အာယုမှာစူးစိုက်တာလဲဇာနင်ပေါ့နော်ကုသိုလ်အာယုမှာစူးစိုက်တာလဲဇာနင်ပေါ့နော်ဝိဘက်ကရိယာသဘာဝတွေမှာလဲသူ့အတူဖျားရဟန္တာတွေလဲဇံဝင်စားဦးလားသံဝင်စားမယ်သူရဲ့ပဋိသင်္ဍေစိတ်ထဲကပါလာတာလည်းရှိမယ်လွယ်လွယ်ပဲပြောကြဆိုနံပါတ်1ကအကုသိုလ်ကုသိုလ်ဝိဘက်ကရိယာနံပါတ်2ကလွယ်လွယ်ပြောမယ်ကုသိုလ်ဝိဘက်ကရိယာဟုတ်လားရှင်အကုသိုလ်မပါပေါ့စန့်ကျင်တဲ့និဝရဏဆိုនិဝရဏကဘာဖြစ်လို့လဲအကုသိုလ်ဖြစ်နေလို့ဟုတ်လားအကုသိုလ်ဇာနေကအကုသိုလ်និဝရဏကိုရှုမြင်ရင်စန့်ကျင်ပဲလို့ပဲသုံးလဲမျိုးတူကြီးဖြစ်နေမှာပေါ့ဒါကြောင့်စန့်ကျင်ပဲនិဝရဏဆိုတာပါခြင်းအပြင်ဒီ definition ဒီအကုသိုလ်ဇာနေနဲ့လုံးဝမဆိုင်ရှင်းပါလားကဲဇာနေ definition နှစ်ခုကိုပြန်ကြက်ကြဆိုတစ်ချက်စီသွားမယ်ဇာနေဘယ်နှပန်းရှိပါလဲဇာနေခုနှစ်ပန်းလုံးသည်ရုပ်လောနံလောနံဖြစ်တဲ့အတွက်ကြောင့်အကုသိုလ်ရောကုသိုလ်ရောဝိဘက်ရောကရိယာရောပါလိမ့်မယ်အဲ့တော့ကျွန်မမေးမယ်ဇာနေခုနှစ်ပန်းဝယ်အကုသိုလ်ကုသိုလ်ဝိဘက်ကရိယာဇာနေခုနှစ်ပန်းလုံးနှင့်ဆိုင်သော definition ကိုပြောကြည့်ရအောင်ကောင်းသောကြောင့်ဇာနေမိနံပါတ်1ကိုပြောတဲ့အချိန်မှာဇာနအင်္ဂါကိုအာရုံပြုထားလိုက်။ကဲအကုသိုလ်ဇာနေနဲ့လောဝမသက်ဆိုင်ကုသိုလ်ဝိဘက်ကရိယာဇာနေတို့နဲ့သာသက်ဆိုင်သောအတိဘယ်တမတ်ချက်ကိုပြောပြပါရှင်းသွားပြီပေါ့ဒါဆိုရင်ဇာနေဘယ်နှပါးရှိပါလဲခုနှစ်ပါးအောက်မှာဆက်ဖတ်လိုက်အောင်အကုသိုလ်ဇာနေမှာအကုသိုလ်တက်တက်ဇာနေပေါ့နော်ဟုတ်လားကဲဆက်ရအောင်တွင်သောဇာနေ6ပါအပြာကတ္တဆိုတာဒီဝိဘက်ကရိယာเนาะမထွေသွားနဲ့เนาะဒါဆိုရင်ကျန်တဲ့ဇာနေ6ပါးလုံးကအကုသိုလ်ရောကုသိုလ်ရောဝိဘက်ရောကရိယာရောရောနေတယ်ရှင်းပြီပေါ့เนาะခက်လားဒါကြလို့လွယ်လားလွယ်တယ်เนาะလွယ်သွားရင်ဆွဲအောင်ကြိုးစားပြီတော့เนาะဓမ္မမေစီတို့ထက်ကချက်ကမှတ်မိအောင်ကြိုးစားပြီပါမေကင်း12ပါးကုကြစို့မေကင်း12ပါးမဂ်ရဲ့12ပါးကိုမပြောခင်မဂ်ရဲ့12ပါး definition လေးရေးပြီးမှလဲမဂ်ရင်ဆိုတာမဂ်ရင်ကကလာတော့ပေါ့ဟုတ်လားရှင်မဂ်ရင်ကကိုပုတ်ခွဲရင်မဂ်အပေါင်းအင်ကဟုတ်လားရှင်အဲ့ဒီလိုလေးယူလိုက်ကြဆိုအဲ့ဒါလေးရေမှတ်သားမယ်မဂ်ရင်ဆိုတာပါဠိပြေပါဠိရင်ပြောရင်မဂ်ရင်ကမဂ်ရင်ကကိုပုတ်ဖြတ်ရင်မဂ်အပေါင်းအင်ကမဂ်အပေါင်းအင်ကဆိုတဲ့အတွက်ကြောင့် definition ဖွင့်ရင်မဂ်ဆိုတာဘာလဲဖွင့်ရမယ်အင်္ဂါဆိုတာဗာလဲဖွင့်ရမယ်ဟုတ်လားကဲဖွင့်ရစို့ကဲဆက်ရအောင်အဲဒီတော့သုခရိဘုံဒုခရိဘုံနိဗ္ဗာန်တို့ရှေးစုရောက်စေတတ်တဲ့လမ်းကြောင်းကိုဗာလို့ခေါ်လေမဲဟုတ်ပြီနော်အဲ့တော့မဲ့ဆိုတာဒီမှာလိုင်းတာပြီးသားသူ့ရဲ့အစိတ်အပိုင်းကိုပြောကျင်တော့အင်္ဂဟုတ်လားအင်္ဂပေါင်းလိုက်တော့ပါလေမဲ့ခင်ဒါဆိုရင်မဲ့ခင် definition တစ်ခေါက်ပြန်ပြောကြည့်အောင်ဒုက္ခတိဘောဒုက္ခတိဘောကြောင်းနဲ့ကြောင်းဖြစ်တဲ့ရှင်ပထမကြောင်းကိုကျွန်မဖြစ်လိုက်ခြင်း ਨੇ ဒုက္ခိဘုံဒုက္ခိဘုံနိဗ္ဗာန်တို့ရှေးစုရောက်စေတတ်တော်ပဲသာဆိုကြောင်းဖြစ်လိုက်ရ 谢修要是得到没意好啦，大家都想吗？应该是一百七多强没给你，大家都来到位。但是也没事啦，没被你把戏嘞。后边路大比罗没礼拜了不就呢？多大把地没？这个阿甘米没？那甘米没？然后就没，就没就呢？哎，你没干，你把哪没？好比呢？但是没被你把戏嘞，是多吗？没被你把戏嘞？那这咱们说没问题吧，是的，地马地里这是那些地没问题吧的，都嘛问题，哎，路边呢，真的吧，紧，好啦，没也紧，没注意那里，好比呢，没问题吧的，都嘛没得干嘛吧的，没个，都嘛行，都个地个，帮个要谁家的没。就个地方我要是在这没你办都要是在多没啊来这里拉着你办不你办不了呢后面呢就个地方都要是在多没都个地方都要是在多没你办都要是在多没没得那些没得嘛不能把都嘛不能是都忘了就我们没有没事呢没得那把都嘛都给你帮助要是在这美国面马路面马路就比哪里都给你帮助要是在这蓝桥都给你帮助的路帮那要要是在这蓝桥可以有没路口了蓝可以有没路口了那边都多是在这蓝桥你有好啦来没他说巴黎路边都给你没都给你没那把那没好啦先都给你没都给你买那把那买都给你帮助了谁来的蓝桥都给你买一应该是一百股都给你买给好啦都给你帮助了谁在的蓝桥企业应该是一百股都给你买给好啦那把都那把都要谁在的蓝桥那把那买也南昌基业应该是一般股你把那没看过。好啦那这就把没了没。都给你帮助要是在做南昌基业把你留标吧。都给你没。都给你没给应该是一般股把你留标吧。都给你没看本来吧。离吧那这都给你没给离吧应该离吧那接受那度的。被南昌基业要没。都给你买蓝桥你不要你白帮要多没都给你帮。他说都给你帮说的我也只想这家都是给帮我要是那样的都给你买鸡也应该是一般礼物表情。没啥这鸡没啥定格吧没啥娃也嘛没啥什么啥路有用不说的这边的谁比吃饭比手机没啥这鸡没高呢马云呢就是他们。没啥定格吧没高呢就一件事你们。没啥娃也嘛没高呢楼那塞头母事你们。没啥的马的日本嘛是在地基的土地没高木嘛是在地基的土地没高木不没要嘛不。都在大高呢大家娃说的路车嘛就被啦就断啦。好的啦大家娃里带过啥高没路就杀他的都没啥提起。好吧啦他叫做不如大家们不如去去不要们的坚持你们不哎你如果来塞臭嘛不都在这些路嘛死在你们多余不被离不不行啦我这个规定啊咱俩啊路面生节的路修的第六个就八章第六个就布拉玛达好啦我这个规定啊咱俩路面的路修的没啥地址哎呦有啥来着讲哎呦不如你高不了我不如你高不了我那住那的面住啊不如你高不了亏那住那的面住啊见啊不如你高不了没见谁啦没啥定格吧住那的月住啊我那住那的月住啊亏那住那的月住啊再出就啥你们没啥话呀嘛提路嘛呗我路你要来报嘛不输在你们亏路你要来报嘛输在你们没啥的妈的哎你不过啊地路也把屁没得了暖屁里面亏屁里面别离不他说你就给你没给你把你接受那土地 ကျမတို့ဒုက္ခရိဘုံကိုရောက်ပြီပေါ့ရှင်းလားဒါဆိုရင်ဒုက္ခရိဘုံဆိုတာကလူဘုံနတ်ရွာကာမဒုက္ခရိ9ဘုံဟုတ်လားရှင်ကာမဒုက္ခရိ9ဘုံလဲဒုက္ခရိဘုံဇမဘုံနဲ့ဆယ်လဲဒုက္ခရိဘုံပေါ့ဟုတ်လားရှင်ဒုက္ခရိဘုံကိုရောက်စေတတ်တဲ့လမ်းကြောင်းကြီးကိုဒုက္ခရိမဲဒုက္ခရိမဲဆိုတဲ့အတွက်ကြောင့်32ဘုံမှာအပယ်4ဘုံဖယ်လိုက်ရင်ဒုက္ခရိက29ဘုံ29ဘုံကိုရောက်စေနိုင်ဖို့လမ်းကြောင်းကြီးကိုသူဂရိမဲ့လို့ခေါ်မယ်။သူ့ရဲ့အင်္ဂါစိတ်ပိုင်းကိုပြောပါဆိုရင်7ပါ။တမာမဲ့ခင်7ပါ။တမာမဲ့ခင်7ပါကိုလွယ်လွယ်ချုံလိုက်။သီလတမာရီပညာ။ဒါဆိုရင်သီလအကျင့်တမာရီအကျင့်ပညာအကျင့်တွေကိုရိုးရိုးပဲကျင့်သွားတဲ့သူကလူဘုံ၊နတ်ပြည်ဆိုတဲ့ကာမကုသိုလ်အဆင့်လောက်ပဲကျင့်သွားတဲ့သူကသီလအကျင့်တမာရီအကျင့်ပညာအကျင့်ကိုကာမအဆင့်လောက်ပဲကျင့်သွားတဲ့သူကကာမဘုံရောက်မှာပေါ့။ကျမတို့တွေပေါ့။ကျမတို့သီလအကျင့်ကလည်းကာမကုသိုလ်။ကျမတို့ရဲ့တမာရီအကျင့်ကလည်းမဟဲကုတ်မကူသွားချာဘူး။ကာမကုသိုလ်နည်းပဲ။ကျမတို့လည်းပညာအကျင့်နဲ့ကျင့်နေတယ်။လောကုတ္တရာပဲမကူချာဘူး။ကာမကုသိုလ်ပဲဆိုတော့ကျမတို့ရောက်မယ်။ကျမတို့ကျင့်နေတဲ့သီလအကျင့်တမာရီအကျင့်ပညာအကျင့်ဒီကာမကုသိုလ်အနွယ်ထဲမှာပဲရှိနေတော့ကျမတို့သွားမှာကာမဒုက္ခိ9ဘုံ။သီလအကျင့်ကိုအခြေခံပြီးတော့တမာရီအကျင့်ကျင့်တဲ့နေရာမှာအချို့ကမဟဲကုတ်တန်ရောက်သွားတဲ့အတွက်သူရဲ့တမာရီအကျင့်ကပို့ဆောင်ပေးလိုက်ပြီမြမဘုံ20သဘောပေါက်တယ်နော်တချို့ကသီလအကျင့်ကိုကျင့်တယ်တမာရီအကျင့်ကျင့်တယ်ပညာအကျင့်ကိုကူးတဲ့နေရာမှာသူကကာမကုသိုလ်အနှွယ်ကိုဖျက်လာပြီးတဲ့အပြင်သူကလောကုတ္တရာမဲ့အထိကူးသွားတဲ့သူကြတော့သူကသူဂရိဘုံနေကိုအရှိမသွားတော့ပဲအတူသွားတဲ့အပြင်နိဗ္ဗာန်မဲ့ကိုကူးတဲ့အတွေ့နိဗ္ဗာန်ကိုသူရောက်ပြီပေါ့သဘောပေါက်လားဒါဆိုရင်သူဂရိဘုံကိုသွားရလမ်းကြောင်းကြီးရဲ့အင်္ဂါစိတ်ပိုင်းကြီးတော့လေတဏ္ဍမဲ့ခင်ရှင်းပါပဲဟုတ်လားနိဗ္ဗာန်မဲ့ဆိုတဲ့နိဗ္ဗာန်ကိုသွားမဲ့လမ်းကြောင်းကြီးရဲ့အင်္ဂါကြီးတော့လေတဏ္ဍမဲ့ခင်ရှင်းပါပဲဘလို့กว่าလေနိဗ္ဗာန်ကိုသွားမဲ့လမ်းကြောင်းကြီးရဲ့အင်္ဂါရှင်းပါမဲ့ခင်ရှင်းပါကလောကုတ္တရာစိတ်အကျဉ်းရှင်းပါမှာရှင်းတဲ့မဲ့ခင်လောကုတ္တရာမဲ့ခင်မဲ့စိတ်၄ပါကိုယ်စိတ်၄ပါးမှာစေတသိက်36ရှင်တယ်လေ။မစိတ်၄ပါးမှာရှင်တဲ့စေတသိက်36ပါးထဲမှာလဲတမာဒိဋ္ဌိအစရှိတဲ့မက္ကင်ထိုက်တဲ့7ပါးမရှိဘူးလား။အဲ့ဒီ7ပါးကလောကုတ္တရာမက္ကင်ဖြစ်တော့လောကုတ္တရာဆိုတာလောကကလွန်မြောက်ပြီးတော့နိဗ္ဗာန်ကိုအာရုံပြုမှာပဲ။နိဗ္ဗာန်မယ်လို့ခေါ်ပေါ့။ကိုယ်စိတ်၄ပါးမှာရှင်တဲ့တရားတွေမှာလဲဒီတရားတွေပါမယ်။သူကဝိဘက်အကျိုးအနေနဲ့ကျေစုပြုမယ်။ရှင်းမလားရှင်။အဲ့တော့မက္ကင်မှာဆိုတဲ့ကဖို့မယူတော့ပေါ့။မဲ့ရဲ့အင်္ဂါစိတ်ပိုင်းဗေမဲ့ရဲ့အင်္ဂါစိတ်ပိုင်းလေလောကုတ္တရာကုသိုလ်ဆိုရဲမဲ့လေးပါအဲ့မှာပြောလို့ရတယ်တောတပတိမဲ့တဂရဂါမိမဲ့အနာဂါမိမဲ့အရဟတမဲ့ရဲ့အင်္ဂါစိတ်ပိုင်းဒီနိဗ္ဗာန်မဲ့သူ့ရဲ့အင်္ဂါစိတ်ပိုင်းကိုပြောပါဆိုရင်တမာဒိဋ္ဌိတမာသင်္ကပ္ပဆိုရဲသီလတမာရိပညာဒါမဲ့သူကရိုးရိုးမဟုတ်တော့ဘူးလောကုတ္တရာစိတ်ရှစ်ပါးမှာရှင်လားမရှင်ဘူးလားရှင်တဲ့နေရာမှာအဲ့ဒီမဲ့ခင်တို့ဒီအမြဲတပောင်ဒီဝရတိစေတိတ်သုံးပါသည်မဟာကုသိုလ်စိတ်ရှိပါ၌ယံခာတိသည်လောကုတ္တရာစိတ်ရှိပါ၌အမြဲတပောင်းဤအဲ့ဒါကိုဆိုလိုတာကျမတို့ရဲ့သူဂရိဘုံတို့သွားရတဲ့လမ်းကြောင်းကြီးရဲ့အင်္ဂါစိတ်ပိုင်းမဲ့ခင်ဆိုတာကတော့ကာမကုသိုလ်ရူပကုသိုလ်အရူပကုသိုလ်ဆိုတဲ့လောကီကုသိုလ်တွေမှာရှင်နေမဲ့ခင်နေနားလည်လားအဲ့လိုကွဲလိုက်မိတ္တကမှာခေါင်းစဉ်တက်ထားတဲ့မဲ့ခင်12ပါးကိုကြည့်ရင်ဒုက္ခတိဘုံတို့သွားရလမ်းကြောင်းကြီးရဲ့အင်္ဂါစိတ်ပိုင်းဒုက္ခတိမဲ့ခင်က၄ပါးဒုက္ခတိဘုံတို့သွားရလမ်းကြောင်းကြီးရဲ့အင်္ဂါစိတ်ပိုင်းဒုက္ခတိမဲ့ခင်က၈ပါးအဲ့ဒီ၈ပါးသည်လောကီမှာရှင်တာမြင်နေနော်နောက်တစ်ခါနိဗ္ဗာန်တို့သွားရလမ်းကြောင်းနိဗ္ဗာန်မဲ့ရဲ့အင်္ဂါစိတ်ပိုင်းနိဗ္ဗာန်မဲ့ခင်ကိုပြောရင်လောကုတ္တရာမဲ့ခင်လို့လည်းသုံးမယ်သူကလည်းဘယ်နှပါးပဲလဲ၈ပါးဒါပေမဲ့အဲ့ဒီ၈ပါးအမြဲတပောင်းဒီကျမတို့ကြတော့မဟာကုသိုလ်မှာမဲ့ခင်၈ပါးလုံးမခိုက်ဘူးကုသသေနေတယ်မဟာကုသိုလ်မဲ့ခင်၈ပါးလုံးကျမတို့မှာမရှိဘူးတန့်စရာအာယုံရှောင်စရာမရှိခိုးစရာအာယုံရှောင်စရာမရှိတမကမ္မန္တမပါဘူးစဲစရာလိန်စရာအာယုံမရှိရှောင်စရာမရှိတမဝါစာမဖြစ်ဘူးဒီအချိန်အသက်မွေးဝမ်းကြောင်းမဟုတ်တမအာဇီဝမရှိဘူးခုအချိန်မှာကျမတို့မဟာကုသိုလ်ဖြစ်ပေမဲ့ဝိရဒီသုံးပါးမထိုက်ဝိရဒီမဲ့ခင်မရညင်လားတမဒိဋ္ဌိတော့မရှိဘူးလားညင်နေရှင်တမဒိဋ္ဌိမဲ့ခင်ကတ်မယ်ညင်မရှင်ဘူးဆိုရင် တမာဒိဋ္ဌိမကင်လဲပြုတ်မယ်ဒီအချိန်မှာအခုတို့ဖြစ်မယ်ဝိတ္တတွေပါနေတယ်တမာသင်္ကပ္ပရမယ်ဝိရိယတွေစိုက်ထုတ်တယ်တမာဝါယမရေးမယ်မှတ်မယ်တမာဝါယမဒီပုံမှာစိုက်ထားမယ်တမာတတိစူးစိုက်နေမယ်တမာတမာတိကျမတို့ကမဟာကုသိုလ်ဖြစ်နေတဲ့အချိန်မှာမကင်၈ပါးလုံးမထိုက်ဘူးတေးကြတာဝိရဒီမထိုက်ဘူးကျန်တဲ့၅ပါးထိုက်တယ်အဲ့ဒီ၅ပါးမှာလဲညာနဝိပယုဖြစ်ရင်ပညာတခါပြုတ်မယ်သဘောပေါက်လားလောကုတ္တရာကျတော့တပါအောင်နဲ့ပါတယ်သဘောပေါက်တယ်နော်ဒါဆိုရင်မကင်ဆိုတာကျက်လိုက်ပြီဆိုရရမက်ဤအင်္ဂါစိတ်ပန်းမက်ဆိုတာတွေ့တာ ਨੇ ဒုက္ကတိမက်ဒုက္ကတိမက်နိဗ္ဗာန်မက်တို့ဤအင်္ဂါအစိတ်အပိုင်းရှင်းပြီလားကဲသဘောပေါက်ပြီကဲဤတွင်ဆက်ရအောင်ရှင်းနေနော်တမ္မာမေခင်၈ပါးဒီမေခင်၁၂ပါးကိုခွဲရင်တမ္မာမေခင်က၈ပါးရဲ့မိစ္ဆာမေခင်က၄ပါးအဲ့ဒါလိုင်းတာတမ္မာမေခင်၈ပါးဒီဆိုလိုင်းတာတမ္မာမေခင်၈ပါးဒီဘာရဲ့အကြောင်းအစိတ်အင်္ဂါလဲမေခင်ဆိုတဲ့အကြောင်းအစိတ်အင်္ဂါလို့ပြောရမယ်ဘာရဲ့အကြောင်းအစိတ်အင်္ဂါလဲနှစ်ဖြတ်ပြောရင်သုခရိဘောနိဗ္ဗာန်တို့ဤအကြောင်းအစိတ်အင်္ဂါဆက်ဖတ်ပါမယ်လိုင်းတာမေမိစ္ဆာမေခင်၄ပါးသည်ဒုက္ခတိဘုံခက်သေးလားမခက်တော့ဘူးအဲ့ဒီကနေဆွဲထုတ်မေးမယ်မေခင်၁၂ပါးဝယ်အာဟုသို့တက်တက်မေခင်မိစ္ဆာဒိဋ္ဌိမေခင်ဇာနေ9ပါးဝယ်အာဟုသို့တက်တက်ဇာနေပြောခဲ့ပြီးပြီ꿰သွားပြီနော်ရှင်းရလားဟုတ်ပြီကဲဆက်ရအောင်ရှင်ကံကိုပြချက်သောကြောင့်ဣန္ဒြေ definition က၄ခုချက်ရမယ်ဒီကအောင်ရောက်ပြီအဘိဓမ္မာတော့ကတော့ဣန္ဒြေဆိုတာအစိုးရတယ်ပြီးသွားပြီဟုတ်ပြီနော်ဘလို့အစိုးရလဲရှင်ဘက်တရားတွေကိုအစိုးရရှင်ဘက်ကိုတီဃာကသကလုံးခန့်ခန့်လေးသုံးလိုက်တော့သံပယုတ်တရားဟုတ်ပြီနော်ဒါကြောင့်ဣန္ဒြေရဲ့ definition ၄ခုမှာနံပါတ်၁ definition ကအဘိဓမ္မာအတိုင်းပဲနော်ဒါကြောင့်ရှင်ဘက်တရားတို့ကိုအစိုးရတော့ကြောင့်အဓိကကအစိုးရတာကိုဘာလို့ခေါ်လဲဣန္ဒြေလိုင်းတာအစိုးရတယ်ဘယ်ပေါ်အစိုးရလဲရှင်ဘက်တရားရှင်ဘက်တရားကိုပါဠိလိုခန့်ခန့်ပြောရင်သံပယုတ်တရားရှင်ဘက်သံပယုတ်တရားတို့ကိုအစိုးရသောကြောင့်ဣန္ဒြေမိဤ၎င်းအဖယ်လိုက်တစ်ချက်ချင်းကြည့်မယ်ဟုတ်လားရှင်ဘက်သံပယုတ်တရားတို့ကိုအစိုးရသောကြောင့်ဣန္ဒြေမိဤအစိုးရတတ်တဲ့သံပယုတ်တရားတွေကိုအစိုးရတတ်တဲ့ဣန္ဒြေဘယ်နှပါးရှိလဲလို့ပြောရင်ဣန္ဒြေ22ပါးအဲ့ဒီနံပါတ်1 definition ကနေပြီးတော့အစိုးရဘုံစာလေး꿰သွားမယ်ကဲဓမ္မမိတ်ဆွေတို့အစိုးရဘုံစာမျက်နှာ9ကြော်ကြည့်မယ်အစိုးရဘုံတွေ့လားရှင်စာမွက်မှာမေးတယ်နော်အစိုးရဘုံကဲပြောကြည့်အောင်ပတာဣန္ဒြေ22ပါးအစိုးရဘုံစာလေးလုပ်မယ်ကဲဣန္ဒြေ22ပါးရဲ့အစိုးရဘုံစာကိုပြောရင်ပတာဂျိန္ဒြေ5ပါးပတာဣန္ဒြေ5ပါးဆိုတာတရားကိုကောက်ရင်ပတာကြာယုတ်5ပါးပတာရယုတ်5ပါးဆိုတော့သကုပတာဓာသောတာပတာဓာကာနပတာဓာစိံဝပတာဓာကာယပတာဓာသကုပတာဓာဆိုမျက်စိအကြည့်အာယုံပြုထားနော်အဲဆက်ဖတ်မယ်ပတာရယုတ်5ပါးဒီဘာကိုအစိုးရတယ်လေပတာဒိန္ဒရေ5ပါးအစိုးရတာပါလေဝိညာဉ်စိတ်5ပါးကိုအစိုးရဉာဏ်ချင်းအစရှိသောကိစ္စတို့ကြောင့်လို့ရေးထားတယ်ဉာဏ်ချင်းအစရှိတဲ့ကိစ္စဆိုတော့ဘာတွေလဲဉာဏ်ချင်းကိုပါဠိလိုပြောရင် ဒတနာကိစ္စတောစကုံတရေသည်မြင်ချင်းအစရှိသောကိစ္စကြောင့်ဘုသူ့အဆိုရမလဲစကုဝိညာဉ်စိတ်ကိုအဆိုရမည်ပေါ့အဲ့လိုစာတွေ့ရတယ်စကုပတာတာယုတ်ဒီဒါမှမဟုတ်ရင်စကုံတရေသည်စကုံပတိစကုံတရေသည်မြင်ချင်းအစမြင်ချင်းအစရှိရမထင်နဲ့ပေါ့မြင်ချင်းကိစ္စကြောင့်စကုဝိညာဉ်စိတ်ကိုအဆိုရ၌ရည်ကြည့်အောင်တကြောင်